16ရက်တာလှုပ်ရှားမှုနဲ့ဖဲချိုးဖြူလှုပ်ရှားမှုများ1990ခုနှစ်မှာ Center for Women's Global Leadership CWGR ကစတင်ခဲ့တဲ့16ရက်တာလှုပ်ရှားမှုဟာနှစ်ပေါင်း30ကျော်အထိအမျိုးသမီးအခွင့်အရေးတွေကိုကာကွယ်ပေးဖို့အတွက်အခြေခံအုတ်မြစ်တစ်ခုဖြစ်လာခဲ့ပါတယ်။နေ့စဉ်နိုဝင်ဘာ25ရက်အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့မှဒီဇင်ဘာ10ရက်အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးနေ့အထိနိုင်ငံတကာမှအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုပြုလုပ်လေးရှိပါတယ်။အမျိုးသမီးတွေအပေါ်အကြမ်းဖက်ခြင်းဟာပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်ခြင်းတစ်ခုပဲဖြစ်ပါတယ်။ဒါကြောင့်ဒီလိုအကြမ်းဖက်မှုတွေကိုကာကွယ်တားဆီးပြီးကြားမှတန်းလူညီမျှရေးကိုလူအခွင့်အရေးအနေနဲ့တွန်းအားပေးဖို့ရည်ရွယ်ပြီးလူထုကိုအသိပညာပေးတာတွေလှုပ်ရှားမှုတွေအမျိုးမျိုးပြုလုပ်ကြပါတယ်။နောက်ထပ်အမျိုးသမီးအရေးလှုပ်ရှားမှုတစ်ခုကတော့ဖဲချိုးဖြူလှုပ်ရှားမှုဖြစ်ပြီးတော့1992ခုနှစ်မှာပဲကနေဒါနိုင်ငံမှာအမျိုးသားတစုကဦးဆောင်ပြီးစတင်ခဲ့ပါတယ်။1989ခုနှစ်ကနေဒါနိုင်ငံမှာအမျိုးသမီး14ဦးတပ်ဖြတ်ခံခဲ့ရတဲ့ဖြစ်ရပ်ကိုစန့်ကျင်ကန့်ကွက်ပြီးအမျိုးသမီးများအပေါ်အကြမ်းဖက်ခံရမှုကိုလူအများသတိပြုမိအောင်လှုံ့ဆော်ဖို့စတင်ခဲ့တာပါဒီလှုပ်ရှားမှုရဲ့အဓိကရည်ရွယ်ချက်ကအမျိုးသမီးများအပေါ်အကြမ်းဖက်မှုကိုကာကွယ်ဖို့ကြားမှဖြစ်တည်မှုအပေါ်အခြေခံပြီးသတ်မှတ်ထားတဲ့အတွေးအခေါ်မှာစံနှုန်းအလွဲတွေကိုတိုက်ဖြတ်ဖို့အတွက်အမျိုးသားလူငယ်လူကြီးတွေအနေနဲ့ပါဝင်လှုပ်ရှားကြစီဖို့ရည်ရွယ်ပါတယ်ဖဲချိုးဖြူလှုပ်ရှားမှုဟာကဘာအရရက်ကိုပြန့်နှံ့သွားပြီး16ရက်တာလှုပ်ရှားမှုနဲ့အတူပူးပေါင်းလှုပ်ရှားကြကအမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေကိုမိမိကိုယ်တိုင်မပြုလုပ်ဖို့နဲ့အကြမ်းဖက်မှုတွေကိုကာကွယ်တားဆီးဖို့ဂရီကိုယ်ဝပြုတဲ့အနေနဲ့ဖဲချိုးဖြူတွေဝစ်ဆင်ကြပါတယ်။ဒါပေမဲ့ဒီနေ့အချိန်ထိကြားမှဖြစ်တည်မှု၊လိန်ဖြစ်တည်မှုတွေအပေါ်မူတည်ပြီးဖြစ်ပေါ်လာတဲ့ဒါမှမဟုတ်ပြုလုပ်ကြတဲ့အကြမ်းဖက်မှုတွေဟာအမျိုးသမီးတွေသာမကလိင်စိတ်ခံယူမှုကွဲပြားသူ LGBTQ+ တွေမှလည်းခံစားနေရသေးပါတယ်။WHO ရဲ့သုတေသနကိန်းဂဏန်းတွေအရကမ္ဘာတဝန်းမှာအမျိုးသမီး3ယောက်အနက်တစ်ယောက်ဟာသူမရဲ့သက်တမ်းတစ်လျှောက်လုံးမှာရုပ်ပိုင်းဆိုင်ရာသို့မဟုတ်စိတ်ပိုင်းဆိုင်ရာအကြမ်းဖက်မှုအမျိုးအစားတစ်ခုခုကိုခံစားနေကြရတယ်လို့ဆိုပါတယ်။ဒါကြောင့်ဒီ16ရက်တာလှုပ်ရှားမှုဟာကမ်ပိန်းတစ်ခုအနေနဲ့မဟုတ်ဘဲလူအဖွဲ့အစည်းအတွင်းမိမိရဲ့ပတ်ဝန်းကျင်မှာဂျန်ဒါအခြေပြုအကြမ်းဖက်မှုတွေကိုပပျောက်သွားစေဖို့အမှန်တကယ်ဝိုင်းဝန်းဆောင်ရွက်ကြဖို့တိုက်တွန်းနေပါတယ်။2024ခုနှစ်ရဲ့စောင့်ပုတ်ကတော့No excuse, unite to end violence against women and girls ဖြစ်ပါတယ်။အမျိုးသမီးများနဲ့မိန်းကလေးများအပေါ်အကြမ်းဖက်မှုတွေကိုပပျောက်အောင်လက်တွဲဆောင်ရွက်ကြဖို့စီးလုံးညီညွတ်ကြဖို့ရည်ရွယ်တိုက်တွန်းတာဖြစ်ပါတယ်။